ရခိုင်ပြည်နယ်မှာအရခတ်တပ်တော်အဖွဲ့ကဂွားမြို့အနီးနားထိထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေတယ်လို့အနီးကစောင့်ကြည့်နေသူတွေအကဲခတ်တွေနဲ့ဒေသခံတွေကပြောပါတယ်ဒါပြင်တောင်ကုတ်မောင်တောနဲ့အမ်းမြွနယ်တွေမှာလည်းတိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီကလေကြောင်းကပါတုံ့ပြန်တိုက်ခိုက်နေတယ်လို့လည်းသူတို့ကပြောကြပါတယ်။ရခိုင်ပြည်နယ်ကဒီစီးအခြေအနေရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တပ်တော်အေအေကြတိုက်ပွဲတွေပြင်းထန်နေတာဒီကနေ့အထိဖြစ်ပါတယ်။လက်ရှိမှာတော့အေအေအနေနဲ့ရခိုင်တောင်ပိုင်းနဲ့မြို့နယ်တစ်ခုပါဝင်ရခိုင်မြောက်ပိုင်းကမောင်တောရခိုင်ပြည်နယ်လယ်ပိုင်းကအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမျိုးနယ်တွေကိုအင်အားအလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ရခိုင်တောင်ပိုင်းကခေါင်းမျိုးနယ်မှာဆိုရင်လည်းဒီရပိုင်းအတွင်းနှစ်ဖက်တိုက်ပွဲတွေအတော်ပြင်းထန်နေတာပါ။အေထိုးစစ်ဟာလည်းစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ပြီးတော့ခေါင်းမျိုးအနီးအနားကိုရောက်ရှိလာပြီးဖြစ်တယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတူကပြောပါတယ်
။ဘွားဖက်မှာတို့တပ်ဖွဲ့ရှင်တွေကတို့ဟိုဟာလို့လို့ဆင်ကတို့ဒီနေ့ဒီနေ့ကတို့ပြည်ထက်တန်တို့နေနေရှိတဲ့ထိတွေ့တိုက်ပွဲဒါပေမဲ့မနေ့ညတော့ခြေရဟိုအခုနိုနိုဝင်ဘာလာ၄ရက်၅ရက်၆ရက်နေ့၃ရက်ဆက်တိုက်တပွဲမှာတို့အဲ့ဒီတိုက်ရုံးနဲ့နေပြီးရင်ပကံတောင်ဆက်နေပြီအဲ့ဒီတပွဲကိုစက်ကူလာတဲ့အဲ့ဒီမိုးရွှေကြမ်းမိုးရွှေကြမ်းလင်းကနေပြီးအောင်60လောက်တော့ပါမှာအဲ့ဒီတဲခွေတွေ့လာတဲ့ဟာကိုအေကကြာတော့ဝင်ပြီးတော့အဲ့ဒီဘုံအကြဆုံးဖြစ်တယ်လို့တဲ့ရတယ်အဲ့ဒီဘက်မှာ
အရကတက်တော့အေအေအနေနဲ့ရခိုင်တောင်ပိုင်းကတန်တွဲမြို့ကိုတိုက်ခိုက်သိမ်းပိုက်ပြီးနောက်ပိုင်းတန်တွဲနဲ့ဆက်ဆက်နေတဲ့ခွားမြို့ကိုဇက်တိုက်ဆူလိုထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့အထိဖြစ်ပါတယ်။တစ်ဆက်တည်းမှာပဲအေအေအနေနဲ့တောင်ကုန်းမြို့နယ်ကိုလည်းဒီလာဇမ်းပိုင်းကဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာပါ။လက်ရှိမှာတော့တောင်ကုန်းမြို့ဘက်ကစစ်ကောင်စီတပ်စခန်းတွေကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီတပ်စခန်းတို့ကိုလည်းသိမ်းပိုက်ထားနိုင်တယ်လို့ရခိုင်စီရေးစောင့်ကြည့်နေသူကပြောပါတယ
်တောင်ကုန်းမှာတော့အင်းတင်ထားတဲ့အဲ့ဒီဟိုပန်းရတောင်ကြီးတယ်ပြီးရင်ဒီအခုကတော့ဒီဟိုမောင်တန်ကြီးပေါ့နော်မောင်တန်ကြီးလို့လည်းအများဆုံးနေတယ်အဲ့ဒီဟိုဟိုပေါ့နော်တက်ကတော့ကြောင်းပြီးရင်ဒီတောင်ကုန်းအဲ့ဒီကင်မရာငါလေးလေးအဲ့ဒီဖိုက်တွေကပါအကုန်လုံးဒီကတော့ထုတ်ဆိုင်နေတယ်အာတပွဲကတော့ရှိတယ်နေတိုင်းရှိတယ်ပြန့်ထန်နေတယ်ပြန့်ပြန့်ထန်တယ်ဖြစ်နေတာ
ဒါပြင်အေအေနေနဲ့စစ်ကောင်စီရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့ကိုလည်းအင်အားလုံးရင်းနဲ့နေရောညပါထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပြီးအမ်းမြို့နယ်အတွင်းကတပ်စခန်းတော်တော်များများကိုသိမ်းပိုက်ထားနိုင်တယ်လို့ဒေသခံတွေနဲ့စီးရေးဆောင်ကြည့်သူတွေကပြောပါတယ်။လက်ရှိမှာတော့အေအေထိုးစစ်ဟာနောက်ဘက်ကဌာနချုပ်အထိရောက်ရှိလာပြီးတော့ဌာနချုပ်အနီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့ရခိုင်စီးရေးဆောင်ကြည့်နေသူကပြောပါတယ်
။အင်းတော်တို့ဒီပေးပတုံနဲ့ဒိုင်ကလေးဖက်တွေမှာတော့တပွဲကတော့ဒုတို့ပြင်းနေတယ်ဒါပေမဲ့အေကတော့အဲပုန်ခွန်တင်းနေနေပြီးစီအိုလီတက်ကတော့အပြီးပြသိမ့်လိုက်ပြီးအဲဖက်မှာတော့လေကြောင့်တိုက်ဆက်မုံကတော့အန်ကိုတော့နင်းစင်ကြည့်တယ်မရှိတဲ့ရဲဆိုတာတော့မရှိဘူးတပွဲကတော့အဲဟာအေကထိုးစိုက်စိုက်မျက်နှာကလည်းမနေဘူးမျိုးတစ်မျိုးလုံးကိုပြင်ထားသလိုအဲ့ဒီကမှာအဓိကဖြစ်နေတာကဒီစစ်ကောင်စီဖက်ကနေပြီးရင်ပေးပတုံဖက်ကိုအော်တိုရှာပေးတယ်အဲ့ဒီဘက်ကနေပြီးရင်ခူးခံစိုက်ကပြန်နေပြီးရင်ဒီဒိုင်ကလေးဒိုင်ကြီးအဲ့ဒီဘက်ဒိုင်ကြီးကတော့ပွဲသားဖြစ်သွားပြီအဲ့ဒီဒိုင်ကလေးဖက်ကတော့သူတို့အခူးခံစိုက်ရှာတယ်ပြီးရင်အဲ့ဒီနောက်ဘက်ကအမြောက်ကြီးအဲ့ဒီဖက်တို့တို့ခူးခံစိုက်နေတဲ့အမြောက်ကြီးခူးခံနေတာရှိတယ်တိုက်ပွဲကတော့နေတိုင်းပြန်နေတာပဲအဲ့ဒီဘက်ဒီမှာ
အရခတ်တက်တော့အေအေနေနဲ့အမ်းမြုပ်နယ်အတွင်းရှိတဲ့တပ်စခန်းအလုံးနီးပါးကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေသလိုစစ်ကောင်စီတပ်ဖွဲ့ဝင်တွေထွက်ပြေးနေကြတာတွေကိုတွေ့နေရတယ်လို့လည်းအမ်းမြုပ်ကတဦးကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဟိုအမ်းမြုပ်တပ်ဖွဲ့အရှင်တွေကတော့ကြာသူတို့ကတပ်တွေကိုတော့နေပြီးတော့ဟိုနေတဲ့ဆိုသလိုပေါ့နော်။ဟိုကသူတို့ကဗေဒမျိုးမဟုတ်အဲ့မှာဟိုအစံပြေတဲ့တပ်ကိုဝင်ပြီးတော့တိုက်နေရတယ်ဗျာ။နေတိုင်းပြီးတော့တခါသူတို့ကနေပြီးတော့တိုက်ပွဲဆင်းနေလို့ရှိရင်သူတို့ကထွက်ပြေးကြတယ်ခင်ဗျာထွက်ပြေးပြီးတော့ဘယ်မှာသွားစုလဲဆိုတော့အနောက်ပိုင်းတိုက်ဆက်ဌာနရောက်တိုင်းရုံးမှနေပြီးတော့စုစည်းပြီးတော့အဲ့လိုခံရတယ်ခင်ဗျာအဲ့ဒီကနေပြီးတော့ကသူတို့လက်နေကြီးတွေနဲ့နေပြီးတော့ဟောရထုဒီရထုအဲ့လိုလှမ်းပြီးတော့ရမ်းပြီးတော့ထုနေကြတယ်ခင်ဗျာ
စစ်ကောင်စီဘက်ကတော့အမျိုးနဲ့အတွင်းလေကြောင်းပစ်ခတ်မှုတွေကိုအကြီးအကျယ်လှုပ်ဆောင်နေတယ်လို့အခုလိုပစ်ခတ်မှုကြောင့်စစ်ဖက်နဲ့မဆိုင်တဲ့အရသာပြည်သူတွေထိခိုက်ဒေဆုံးနေရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာလည်းနောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေရောညပါလက်လက်ကြီးတွေနဲ့မြို့အနှံကိုပစ်ခတ်နေတာကြောင့်အမျိုးပေါ်မှာရှိနေတဲ့ဒေသခံတွေရဲ့အသက်အန္တရာယ်တွေစိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်တိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီနဲ့အေအေနှစ်ဖက်စလုံးကတော့တစုံတရာထုတ်ပြန်တာမျိုးတွေ့ရသေးပါဘူးခင်ဗျာ။